Professor Krishna Finkna. အခုကုသမဂအထွေထွေညီလာခံကမြန်မာနိုင်ငံကိုယ်စားလှယ်အဖြစ်ဘယ်သူကိုလက်ခံမယ်ဆိုတာကိုသူတို့အဆုံးဖြတ်မပေးနိုင်ပြီးရွှေ့ဆိုင်လိုက်ပြီးဖြစ်ပါတယ်။ဆိုတော့ဒီလိုအဆုံးဖြတ်မပေးနိုင်ပဲဖြစ်နေခြင်းဟာမြန်မာပြည်သူတွေအနေနဲ့သူတို့ရဲ့အခြေအနေတွေကိုကဘာစီအောင်တင်ပြပိုင်ခွင့်ဆုံးရှုံးနေရဖြစ်တယ်ဆိုရင်မှားပါသားခင်ဗျာ။အခုမြန်မာနိုင်ငံရဲ့ခြေမြားလည်းပဲသိကူအရေးတကြီးဖြစ်နေတဲ့အခြေအနေပါ။ဒီချိန်မှာသူတို့ရဲ့အခြေအနေကိုကမ္ဘာကိုတင်ပြခွင့်မရကြဘူးပေါ့မြန်မာပြည်သူတွေ
။ Well, let me just discuss the situation with the credentials committee and what's likely to happen this year.
Credentials committee ရဲ့အခြေအနေကိုအရင်ရှင်းပြပြီးတော့ဒီနေ့ထက်ဖြစ်လာနိုင်မယ်ဆိုတာကိုပြောချင်ပါတယ်။ဖြစ်နိုင်ခြေ၃ခုရှိပါတယ်။တစ်ခုက NUG ကိုယ်စားလှယ်ဦးကျော်မိုးထွန်းကမြန်မာအစိုးရနဲ့ပြည်သူလူထုကိုကိုစားပြုသူအဖြစ်ရွေးချယ်ခံရနိုင်တယ်။ဒုတိယဖြစ်နိုင်ခြေကစစ်ကောင်စီကခံထားသူကမြန်မာကိုယ်စားလှယ်ဖြစ်နိုင်ခြင်းနဲ့တတိယတစ်ခုကတော့ဆုံးဖြတ်ချက်ကိုနောက်တစ်နှစ်ဆိုင်းငံ့ပြီးဦးကျော်မိုးထွန်းကိုပဲဆက်လက်ရှိနေမယ်။သူဟာအထွေထွေညီလာခံရဲ့လှုပ်ဆောင်ချက်တွေမှာပါဝင်ခွင့်ရမယ်။ဒါပေမဲ့မြန်မာနိုင်ငံကိုကိုယ်စားပြုပြီးတော့အထွေထွေညီလာခံမှာမိန့်ခွန်းပြောခွင့်ရမှာမဟုတ်ပါဘူး။ဒီလိုဖြစ်လာရင်တော့ရှင်ပြောတာမှန်ပါတယ်။မြန်မာပြည်သူတွေအနေနဲ့သူတို့အတန်ကိုအထွေထွေညီလာခံမှာတင်ပြမယ်။ကိုယ်စားလှယ်မရှိပဲဖြစ်နေပါလိမ့်မယ
်။ Credential Committee အဲ့ကိုယ်စားလှယ်စီစီရေးအဖွဲ့ပေါ့ဗျာအဲ့ဒီအဖွဲ့မှာပါဝင်တဲ့အဖွဲ့ဝင်တွေထဲမှာစစ်ကောင်စီကိုလိုလားသူ NUG ကိုလိုလားသူဆိုပြီးတော့သဘောထားကွဲလွဲနေတယ်ဆိုတော့တကယ်အဆုံးဖြတ်ပေးဖို့အတွက်ကအထွေထွေညီလာခံကိုလွှဲပြောင်းပေးရမယ်လို့သူကပြောကြပါတယ်ဆိုတော့အဲ့လိုအဆုံးဖြတ်ပေးဖို့အထွေထွေညီလာခံအနေနဲ့ကဘယ်လိုများပြဿနာရှိနေပါသလဲ
So the process is that the credentials committee would reviewyou know both the government
လုပ်ငန်းစဉ်ကတော့စီစီရေးကော်မတီအနေနဲ့စစ်ကောင်စီဘက်ကတင်ပြတဲ့ကိုယ်စားလှယ်လောင်းနဲ့ NUG ဘက်ကတင်ပြတဲ့ကိုယ်စားလှယ်လောင်းတို့ကိုစီစစ်မယ်ပြီးတော့သူတို့ကဘယ်သူကိုရွေးမယ်ဆိုတာဆုံးဖြတ်ပြီးတော့ UNGA ကိုအတည်ပြုဖို့တင်ပြမှာဖြစ်ပါတယ်ပုံမှန်အားဖြင့်အဲ့ဒီတင်ပြချက်ကိုအထွေထွေညီလာခံအတွင်းဆွေးနွေးမနေပဲအတည်ပြုရမှာဖြစ်ပါတယ်ဒါပေမဲ့ဒီကိစ္စမှာဖြစ်နိုင်တာကတော့စီစီရေးကော်မတီရဲ့ဆုံးဖြတ်ချက်ကိုမကျေနပ်တဲ့နိုင်ငံတချို့ရှိလာမယ်ဆိုရင်တော့ညီလာခံမှာမကျေနပ်ချောင်းဆွေးနွေးရတာရှိလာမယ်။ပုံမှန်အားဖြင့်တော့အထွေထွေညီလာခံဆိုတာကစီစီရေးကော်မတီတင်ပြချက်ကိုအတည်ပြုပေးတဲ့ rubber stamp မှာဖြစ်တဲ့အတွက်စီစီရေးကော်မတီကအခြေအနေကိုပဲအလေးထားစောင့်ကြည့်ရမှာဖြစ်ပါတယ်
။အဲ့ကိုယ်စားလှယ်စီစီရေးကော်မတီရဲ့စဉ်းစားချက်ကတော့ဘယ်ပုံမှန်အခြေခံပါသလဲ။မြန်မာနိုင်ငံရဲ့အခြေအနေကိုသူတို့လက်တွေ့ကြကြစဉ်းစားပြီးပြောသလားသူတို့မဟုတ်အဖွဲ့ဝင်နိုင်ငံတွေအကြမ်းမှာအပြိုင်ဆိုင်ဖြစ်နေတာနဲ့အခြေခံကြသလားဒါမှမဟုတ်ရင်လည်းသူတို့မှာတစုံတရာစမ်းသတ်မှတ်ချက်ဆိုရရှိပါသလားခင်ဗျာဘယ်လို criteria တွေသူသတ်မှတ်ထားပါသလဲ
Yeah well the credentials committee doesn't have any fixed criteria for making such a decision and
စီစီရေးကော်မတီမှာစမ်းသတ်မှတ်ချက်တွေသတ်မှတ်ထားတာတော့တိတ်မရှိပါဘူးမြန်မာနိုင်ငံအတွက်သာမဟုတ်ပါဘူးအလားတူကိစ္စတွေအများကြီးရှိခဲ့ဖို့ပါတယ်အာဖဂန်နစ္စတန်ကိစ္စမှာလည်းအလားတူဖြစ်နေတာပါမကြသိမီနှစ်တွေအတွင်းသူတို့အခြေခံစဉ်းစားခဲ့ကြတာတွေကတော့နိုင်ငံရဲ့နေမည်အများစုကိုဘယ်ဘက်ကထိန်းချုပ်ထားနိုင်မလဲမြန်မာကိစ္စမှာဆိုရင်တော့စစ်ကောင်စီဘက်ကလားအခြားဘက်ကလားစသဖြင့်ပေါ့ဒီမိုကရေစီနှိကျရွေးချယ်ခံရမှုကိုကြီးပါတယ်မြန်မာနိုင်ငံမှာဆိုရင်တော့စစ်ကောင်စီကပြည်သူရွေးချယ်ထားတဲ့အစိုးရစီကအာဏာသိမ်းထားတာပါပြီးတော့နိုင်ငံတကာလူအခွင့်အရေးစံနှုန်းတွေကိုလည်းဘယ်ဘက်ကိုပို့လိုက်တယ်လဲဆိုတာကိုလည်းပါဝင်ပါတယ်ဒါရီအပြင်စီစီရေးကော်မတီကထက်သွင်းစဉ်းစားရမှာပါဝင်တဲ့အချက်တွေကတော့အထွေထွေညီလာခံမှာဆွေးနွေးတင်ပြကြတာတွေကုလဆိုင်ရာအဖွဲ့အစည်းတွေရဲ့အစည်းအခမ်းအနားတွေဆုံးဖြတ်ချက်တွေပဲဖြစ်ပါတယ်ပြီးတော့နိုင်ငံတွင်းဖြစ်ပျက်နေတာတွေနိုင်ငံတကာအခင်အကျင်းပေါ်ရက်ခတ်မှုစတာတွေကိုလည်းသူတို့ကထက်သွင်းစဉ်းစားခဲ့ကြတာတွေ့ရပါတယ
်အဲ့တော့အဲ့ခရစ်စတီးယားပြောလို့စဉ်းစားပြီးတော့ဆုံးဖြတ်ကြတဲ့နေရာမှာဗီဒီယိုအနာသုံးနိုင်တဲ့နိုင်ငံရောရှိပါလား
Well they you knowtry to come to a consensus
and ဒီကတော့ဘုံသဘောတူညီချက်နဲ့ဆုံးဖြတ်ဖို့အားထုတ်ကြပါလေဒါပေမဲ့သဘောထားကွဲလွဲနေကြရင်တော့အလဲလန်းကိုရွေးပြီးတော့အဆုံးဖြတ်ပေးမယ့်ကိစ္စကိုနောက်တစ်နှစ်ဆိုင်းငံ့ကြမှာဖြစ်ပါတယ်အားလုံးသဘောတူညီလာနိုင်အောင်စောင့်ဆိုင်ရတဲ့သဘောပါပဲမြန်မာကိစ္စမှာတော့နိုင်ငံအတော်များများကအညူကြီးအစိုးရရွေးချယ်ထားသူကိုလက်ခံတင်တယ်လို့ယူဆသူတွေဖြစ်နိုင်ပြီးတချို့ကလည်းဒါကိုလက်ခံဆုံးဖြတ်ဖို့အဆင်သင့်မဖြစ်သေးသူတွေအဖြစ်ရှိနေကောင်းရှိနေနိုင်ပါတယ်အဲ့ဒီကိစ္စကိုရည်ရည်ပြတ်ဆုံးဖြတ်နိုင်တဲ့အစင်မရောက်သေးဘူးလို့ယူဆသူတွေရှိနိုင်ပါတယ်ဆိုတော့နောက်တစ်နှစ်ထပ်ရွှေ့မဲ့သဘောပါတဟာမြန်မာတနိုင်ငံနဲ့မဟုတ်ပါဘူးအရင်ကလည်းအလားတူကိစ္စတွေရှိခဲ့ပြီးတော့တချို့ကိစ္စတွေဆိုရင်၃-၄နှစ်လောက်ရွှေ့ဆိုင်ခဲ့ရဖူးပါတယ
်ကဲအဲ့ဒါကျွန်တော်တို့ကဒီမှာ အန်ယူဂျီကရွေးချယ်တဲ့ကိုယ်စားလှယ်ကိုလက်ခံဖို့အထူးထင်ကြီးလာကငါဆုံးဖြတ်လိုက်ပြီးဆိုကြပါစို့ခင်ဗျာဆိုဒီလိုဆုံးဖြတ်လိုက်တဲ့အတွက်ရရှိနိုင်တဲ့အကျိုးရလဒ်တွေကဘာလဲဆိုတာကြည့်ကြအောင်ပါအန်ယူဂျီကိုမြန်မာနိုင်ငံရဲ့တည်ဝင်အစိုးရလိုအစီအမံပြုလိုက်ပြီးဆိုတဲ့သဘောလားအဲ့လိုသတ်မှတ်ကြမလားခင်ဗျာတကဘာလုံးက
Well, what they would be approving is that the credentials of John Mo Chun would be accepted.
အခုသူတို့အတိအမှတ်ပြုရမှာကဥကျော်မိုးထွန်းကိုမြန်မာနိုင်ငံရဲ့ကိုယ်စားလှယ်အဖြစ်အတိအမှတ်ပြုလက်ခံရမှာဖြစ်ပါတယ်။ပြီးတော့ NUG အနေနဲ့ကုလဆိုင်ရာတခြားအဖွဲ့အစည်းတွေ WHO နဲ့ပတ်လည်ညီလာခံလူအခွင့်အရေးကောင်စီစတဲ့နေရာတွေအတွက်မြန်မာနိုင်ငံရဲ့ကိုယ်စားလှယ်တွေကိုလည်း NUG ကပဲခန့်အပ်ရမှာဖြစ်ပါတယ်။စရော့ဒါအရေးကြီးပြီးတော့စစ်ကောင်စီကိုစန့်ကျင်နေသူတွေအတွက်အားတက်စရာဖြစ်ပါတယ်မြန်မာနိုင်ငံတွင်းအခြေအနေကိုနိုင်ငံတကာအသိုင်းအဝိုင်းကအလေးအနက်ထားတယ်စစ်ကောင်စီဟာတရားမဝင်ဘူးလို့အတိအမှတ်ပြုတယ်လို့မှတ်ယူစရာဖြစ်ပါတယ်ဒါပေမဲ့ဒီအခြေအနေတွေတနေ့စစ်ကောင်စီဖယ်ရှားရေးအတွက်ဘလို့တက်ရောက်လာနိုင်တယ်လဲဆိုတာကတော့သိပြီးတော့ရှင်းရှင်းလင်းလင်းပြောလို့မရပါဘူးကျန်နိုင်ငံတွေကလည်းစစ်ကောင်စီကိုစစ်ရေးအထောက်ပံ့ပေးမဲ့ကိစ္စတွေကိုပို့တတိထားလာမယ်အ ਨੇ ဆုံးနှစ်ကြိမ်တော့စဉ်းစားကြလိမ့်မယ်လို့ကျွန်မထင်ပါတယ်
ဒါမဲ့စစ်ကောင်စီကတော့ပြောနေပါတယ်သူတို့ရွေးချယ်တဲ့လူကိုအထွေထွေညီလာခံအစည်းအမတ်ပြုလက်ခံခြင်းမရှိပေမဲ့ကုလသမဂ္ဂဆိုင်ရာတခြားအဖွဲ့အစည်းတွေပေါ့လေ WHO တို့လိုဘာတို့လိုအဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံနေတာဟာသူတို့စစ်ကောင်စီအစိုးရသားဖြစ်တယ်လို့သူတို့ပြောနေပါတယ်ဆိုတော့တကယ်အခြေအနေနဲ့အဲ့ဒီမှာဖြစ်နေတာကလည်းကတော့တခြားစီလွဲ့လွဲ့အချော်ချော်ဖြစ်နေတယ်လို့ပြောနေရမှာခင်ဗျာ
Yeah, it's been very complicated for, you know, to look at it from the UN perspective. It's been very complicated for the different UN bodies and agencies to figure out how to
ကုလသမဂ္ဂရှုထောင့်ကနေကြည့်ရင်တဟာတော်တော်ရှုပ်ရှုပ်ထွေထွေဖြစ်နေတာပါဒီလိုအခြေအနေမျိုးနဲ့ပတ်သက်ပြီးတော့တိကျတဲ့လှုပ်ထောင်းလုပ်နေတွေမရှိတဲ့အတွက်ကုလသမဂ္ဂဆိုင်ရာအဖွဲ့အစည်းတွေကင်တွယ်နေပုံဟာအတော်ရှုပ်ထွေးနေပါတယ်အထွေထွေညီလာခံမှာလက်ရှိကိုယ်စားလှယ်ကလည်းဆက်ရှိနေပြီးတော့ရှေ့အလားလာကိုဆိုင်းငံ့ထားလေတော့တခြားနေရာတွေအတွက်ကိုယ်စားလှယ်ကိစ္စဘာလို့ရမလဲဆိုတာခက်နေပါတယ်။ဥပမာအဖြစ် ICJ အပြည်ပြည်ဆိုင်ရာတရားရုံးမှာဆိုရင်စစ်ကောင်စီကပဲကိုစားပြုဆောင်ရွက်နေတာတွေ့ရပါတယ်။ဒါပေမဲ့ဘယ်ဖက်ကိုမှလက်မခံပဲဆိုင်းငံ့နေတဲ့အဖွဲ့အစည်းတွေလည်းရှိပါတယ်။အထူးသဖြင့်မြန်မာနိုင်ငံတွင်းမှာကွင်းစင်းဆောင်ရွက်နေတဲ့အဖွဲ့အစည်းတွေအခက်ကြုံရပါတယ်။သူတို့လုပ်ငန်းကိုလည်းဆက်လက်ဆောင်ရွက်လိုတယ်တပြိုင်တည်းမှာပဲစစ်ကောင်စီကိုလည်းတရားဝင်အစိုးရအဖြစ်အတိအမှန်မပြုတ်လို့ကြပါဘူး
။တချို့ကတော့ယူဆနေရပါတယ်၊မျောလင့်နေရတယ်လို့ပြောရင်ပုံမှန်လိမ့်မယ်။ကုလသမဂ္ဂအထွေထွေညီလာခံက NUG ရွေးချယ်သူကိုတရားဝင်ကိုယ်စားအဖြစ်သတ်မှတ်လိုက်ခြင်းဟာစစ်ကောင်စီကိုအာဏာကဖယ်ရှားရေးအထိအကျိုးသက်မှုရှိသွားလိမ့်မယ်လို့သူကမျောလင့်နေရတယ်ရှိပါတယ်။ဒီနိုင်ငံကဆက်ဆံရေးပမခတူအနေနဲ့သူတို့ကိုဘယ်လိုများ
Well, I, you know, obviously it would mean a lot to people if the UN recognized John Mo Chun as the legitimate representative and the NUG as having legitimacy.
John Mo Chun ကိုမြန်မာကိုယ်စားလှယ်အဖြစ်အထူးညီလာခံမှာလက်ခံလိုက်တာဟာမြန်မာပြည်သူတွေအတွက်ထူးခြားလေးနက်မှုရှိစေတယ်ဆိုတာကတော့သိတာနိုင်တဲ့အချက်ပါဒါပေမဲ့အဲ့ဒီလေးနက်မှုဟာလက်တွေ့ဖြစ်ပျက်နေတဲ့အခြေအနေကိုဘလောက်အထိပြောင်းလဲစေနိုင်မလဲဆိုတာကတော့မသေးချာပါဘူးရှိခင်းစစ်အစိုးရတွေကိုကြည့်မယ်ဆိုရင်သူတို့ကဘာမှကညုံမဆိုင်ပဲသူတို့ပဲဆက်လက်အုပ်စုသွားခဲ့ပါတယ်ဆိုတော့ကျမတို့တည်တည်ကြာကြာပြောနိုင်တာကဒါဟာစစ်အစိုးရအနေနဲ့သူတို့ဆက်သွားလို့မရတော့ဘူးဆိုတာသဘောပေါက်စေတဲ့အခြေအနေတွေနဲ့နောက်ထပ်တိုးလာမယ့်အချက်တရဖြစ်တယ်ဆိုတာပါစစ်ကောင်စီကောင်းဆောင်ပိုင်းကသူတို့အနေနဲ့သူတို့အလုံးစုံရဲ့အတွက်ဖြစ်ဖြစ်အခြားအချက်တွေကြောင့်ပဲဖြစ်ဖြစ်သူတို့ဆက်မလုပ်နိုင်တော့ဘူးဆိုတဲ့အမြင်တွေရစေဖို့အရေးကြီးပါတယ်
အဲ့နောက်တစ်ခါကကြည့်မယ်ဆိုရင်တော့စစ်ကောင်စီကလည်းသူတို့ရည်ရည်ပုံမှုခိုင်မြဲလာအောင်ကြကုတ်တခဲဖက်တွယ်နိုင်ဖို့ပုံပြီးကြိုးပမ်းလာပါလိမ့်မယ်ဆိုတော့ထောက်ခံတဲ့နိုင်ငံတွေစီကသူတို့အကူအညီပို့ရအောင်ရတဲ့အနေနဲ့သူတို့ကြိုးပမ်းလာမှာဖြစ်တယ်လို့ကျွန်တော်ယူဆနိုင်ပါတယ်အဲ့တော့ပြည်တွင်းမှာတင်မာမှုတွေပဋိပက္ခရဲ့ပုံပြီးဆိုးရွားလာနိုင်ခြင်းရှိတယ်လို့ဆိုရင်တော့မမှန်ဘူးလားခင်ဗျာဒါကျွန်တော်တောင်းဆိုအောင်တွေးကြည့်တာပါ
Well, the regime is going to continue trying to find supporters wherever it can, right? And that's why we see the
ဒီကောင်စီကတော့ရနိုင်တဲ့နေရာတွေကအကူအညီတွေကိုဆွဲကင်လိမ့်မယ်။မြောက်ကိုရီးယားနဲ့ဆက်ဆံရေးထပ်ပြီးတော့အချိန်မြင့်လာမယ်။ရုရှားအကူအညီတွေပိုတောင်းခံလာမယ်။ရုရှားကလည်းမြန်မာအပေါ်နောက်ပြီးတော့အရှိတောင်အာရှမှာလည်းစိတ်ဝင်စားတယ်ဆိုတော့အကူအညီတွေဆက်ပေးမှာသိကြပါရယ်။ဒါပေမဲ့စစ်ကောင်စီတဲ့ကတချို့ကသူတို့အဖို့ရိတ်ခါဝေစုအလုံးအလောက်ရရှိနေသည့်တိုင်ရှေ့ဆက်အခြေအနေမဟန်ဘူးလို့သဘောပေါက်လာပြီဆိုရင်တော့တမျိုးတမျိုးဖြစ်သွားနိုင်ပါလေ
ဆိုတော့ကျွန်တော်ကနောက်ဆုံးညီကုန်းချုပ်ချင်တာကတော့ NUG ခန့်ပေးသူကိုကုလသမဂ္ဂကတည်ဝင်အသိအမှတ်ပြုလိုက်ခြင်းဟာ မြန်မာနိုင်ငံရဲ့ပြဿနာအလုံးစုံပြည်လည်ရေးအတွက်နောက်ဆုံးထပ်ပေါက်တော့မဟုတ်ဘူးဆိုတာပါပဲဒီ conclusion ကိုပမခခရစ်စတီးယားဘယ်လိုသဘောပါလဲခင်ဗျာ
Unfortunately that's correct I mean I think it's important but it's not sufficient for
ကျွန်တော်အကြောင်းမလားဆိုနေပဲအဲ့ဒါမှန်တယ်လို့ပြောရမှာပါအဲ့ဒီအတိမပြုမှုဟာအရေးကြီးပြင်မယ်လို့ region chain အုပ်ချုပ်မှုအပြောင်းလဲဖြစ်စေဖို့အတွက်မလုံလောက်ပါဘူးသို့တော့တဟာပြောင်းလဲဖို့အတွက်စူးစီးလာတဲ့အခြေအနေတွေပါထိရောက်တဲ့အပြောင်းလဲဖြစ်ဖို့အခြေအနေတွေစူးစီးလာပြီလို့ကျွန်မထင်ပါတယ်